2024အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရတဲ့ဒေါ်နယ်ထရမ့်ကိုဗိုလ်ထုပ်နဲ့အစောပိုင်းကလေးကစပြီးကမ္ဘာခေါင်းဆောင်တွေကဝမ်းမြောက်စကားပြောကြားနေကြပါတယ်။အမေရိကန်နိုင်ငံရဲ့တမိုင်မှာထူးထူးခြားခြားပဲသမ္မတဟောင်းဖြစ်တဲ့ Republican Party ကဒေါ်နယ်ထရမ့်ဟာ Democratic Party ကပြန်တဲ့ Kamala Harris ကိုအနိုင်ရပြီး၄နှစ်ကြာမှသမ္မတတာဝန်ကိုပြန်ပြီးထမ်းဆောင်လို့ဖြစ်လာတာပါ။ဗိုလ်ထုပ်နဲ့အစောပိုင်းမှာကမ္ဘာခေါင်းဆောင်အများပြားကလူမှုမီဒီယာ X ကနေဝမ်းမြောက်စကားပြောကြပါတယ်။သူရဲ့ပထမသမ္မတတက်တန်းမှာထရန့်နဲ့ခံမရခဲ့တဲ့အမေရိကန်ပထမဦးစားပေးနိုင်ငံခြားရေးမူဝါဒကြောင့်အမေရိကန်ရဲ့မိတ်ဆွေတွေနဲ့ရောရန်ဘက်တွေနဲ့ပါရှုပ်ထွေးတဲ့ဆက်ဆံရေးရှိခဲ့တာဖြစ်ပါတယ်။သူကိုထောက်ခံကြောင်းပြောတဲ့ပထမဆုံးနိုင်ငံခေါင်းဆောင်တဦးဖြစ်တဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တယာဟူဖြစ်ပြီးပါလက်စတိုင်းသမ္မတမော်မွတ်အဘတ်တူရကီသမ္မတရီဆက်တိုင်ယပ်အာဒိုဝန်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီတို့ကထရမ့်အောင်မြင်မှုအတွက်ဂုဏ်ပြုကြသလိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်နေတိုးတွင်းမှုချုပ်မတ်ရူတာဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ဗြိတိန်ဝန်ကြီးချုပ်ကီယာစတမာဂျာမနီဝန်ကြီးချုပ်အော်လော့ဖ်ရှူးစ်ဟန်ဂေရီဝန်ကြီးချုပ်ဗက်တာအော်ဘန်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူးဒိုးကလည်းဝမ်းမြောက်ကြောင်းပြောကြားခဲ့ကြတာဖြစ်ပါတယ်